ွေးထွက်တန်ရုံထိခိုက်မှုတွေဖြစ်ခဲ့တဲ့အထိရဲတပ်ဖွဲ့ကနှိမ်နှင်းမှုတွေကြုံခဲ့ရပြီးတဲ့နောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲနေပြည်တော်မှာဆန္ဒပြပွဲတွေအရှိန်ကောင်းနေစေဖြစ်ပါတယ်။မွန်လွယ်ပိုင်းလောက်ကစခဲ့တဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေဟာညနေပိုင်းမှာအားပိုကောင်းလာတယ်လို့လည်းဆန္ဒပြပွဲမှာပါဝင်သူတယောက်က VOE ကိုပြောပါတယ
်။အခုချိန်မှာတော့ဒီချိန်မှာတော့ဒီဒီသက်ကနေစီကန်တကြလိုက်နာမှုရှိပဲစီကန်တကြနဲ့ပဲဟိုပေါ့ဆန္ဒပြတဲ့လူတွေများပါတယ်ဗျ။အဲ့လိုစီကံပေါက်ဖြစ်တာတွေပါလည်းမရှိပါဘူးဗျ။သူကကြတော့သူတို့ကလွန်နဲ့អော်တယ်လွန်နဲ့អော်ပြီးတော့ခရတော့သူတို့ကဒီသားမှာရှေ့မှာတန်းသားမပြဖို့လူစုခွဲဖို့ကိုယ်အိမ်မှာကိုနေဖို့ပဲအဲ့လိုမျိုးអော်တယ်ဗျ။အဲ့လိုမျိုးអော်တော့လူတို့ကလက်မခံဘူးနော်။နေရတဲ့ကိုလူအင်အားပေါ်ဟာပေါ့တင်းကျော်မှာရှိတယ်တင်းကျော်မှာရှိတယ်ဗျ။
လူစုလူဝေးမလုပ်ဖို့အာဏာပိုင်တွေကတတိပေးထားပေမဲ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေရာအနှံ့ဆက်လက်ဖြစ်ပေါ်နေတာကိုအာဏာပိုင်တွေထိန်းချုပ်ဖို့ကြိုးစားရကမနေ့တုန်းကနေပြည်တော်မှာသွေးထက်တန်ရုံအဖြစ်နဲ့လဲကြုံခဲ့ရတာပါရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာပြင်းထန်သူ2ဦးအပါအဝင်လူ20လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒဏ်ရာပြင်းထန်သူတွေထဲကတဦးဖြစ်တဲ့မင်းကလေးငယ်ကတော့အသက်အန္တရာယ်ဆိုးရိမ်ရတဲ့အခြေအနေမှာရှိနေစေဖြစ်တယ်လို့ကုသပေးနေတဲ့နေပြည်တော်ကရင်တထောင်ဆေးရုံကဆရာဝန်တဦးကပြောပါတယ်
ကောင်းချင်းမှန်နေညီမတွေကတော့သူကအထူးသဖြင့်ကုသဆောင်နေမှာပဲရှိပါသေးတယ်။အဲမနေ့ကအချိန်တိုင်းပဲထူကြမှုမရှိဘူး။ပိုပြီးဆိုးရတာလည်းမရှိဘူး။ပိုပြီးတော့ကောင်းလာတာလည်းမရှိဘူးပေါ့နော်။ဒီရင်ဘက်ထိမှန်နေညီငယ်ကတော့သူကတော့တတ်တာပါပဲ။တတ်တာနေပါပြီ။ဆိုးရင်ရတဲ့အနေအထားမျိုးလည်းမရှိတော့ပါဘူး။ကျွန်တော်လင်းချက်ကတော့သူကလေအဲကျွန်တော်ဒီဆေးရုံစားရောက်လာတဲ့အချိန်မှာတည်းကဟိုကကသူက GCS 3ပေါ့နော် GCS 3ဆိုတာကတော့သူလုံးဝ3မရတော့ဘူး။အဲလည်းပြောအရင်ဆိုးရင်ရတဲ့အနေအထားမျိုးနဲ့သူကစားရောက်လာတာ။ကျွန်တော်ဒီကောင်းထိမှန်တဲ့အခါမှာထိမှန်တဲ့တန်ရာလေးအင်မတန်ပြင်းထန်တဲ့တန်ရာဖြစ်တယ်။စပြီးတော့ထိခိုက်မိရဲ့အချိန်မှာတည်းဟိုကဒီကြည်ဝင်သွားတဲ့လမ်းကြောင်းတစ်လျှောက်မှာအုံနောက်ပြည့်စုံပမာဏအရန်များတယ်ခင်ဗျ။အဲအဲ့တော့ဒီအချိန်မှာတော့သူ့ကခွဲစိတ်မှုအတွက်မဖြစ်နိုင်တဲ့အနေအထားပေါ့နော်။ခွဲစိတ်မှုတွေဖြစ်နေတော့ကျွန်တော်စောင့်ကြည့်ဝင်တက်နိုင်တာပေါ့နော်။အဲဆိုတော့ရှင်းပြောလို့ရှိရင်တော့သူဒီအချိန်မျိုးအတန်အနေရှိနိုင်တဲ့အနေအထားပြီးတော့ကျွန်တော်ရန်ကိုအတန်အနေဒီအလွန်မင်းစိုးရင်ရတဲ့အနေအထားမျိုးဖြစ်ပါတယ်ဟုတ်။
အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုမကျေနပ်တာကြောင့်စန့်ကျင်ဆန္ဒပြမှုတွေတိုးလာနေတာကိုထိန်းချုပ်ဖို့အာဏာပိုင်တွေကတော့တချို့နေရာတွေမှာညမထွက်ရအမိန့်ထုတ်ပြန်ထားသလိုလူစုလူဝေးမလုပ်ဖို့လည်းတတိပေးထားပါဗျ။အာဏာပိုင်တွေတတိပေးနေပေမဲ့ဆန္ဒပြလှုပ်ရှားမှုတွေမှာအစိုးရဝန်ထမ်းတွေအပါအဝင်ပူးပေါင်းလာသူတွေတိုးလာနေတယ်လို့လည်းစကိုင်းတိုင်းကလေးတက္ကသိုလ်ကကြောင်သားတယောက်ကပြောပါဗျ။ဟိ
ုကလေးမှာတော့ဒီလူလူတွေကတော့ဒီဘက်မှာကတော့ကျွန်တော်ပုံမှန်တစ်ခုပုံများလာပါတယ်ပေါ့နော်တုံးမတက်လေးလေးထုတ်ပြီးတဲ့အခြေအနေတည်ရမှာဟိုကျော်မတော်မနဲ့ဆမနဲ့တိုးလာရပေါ့နော်ကျော်ပိုင်းနေရာလည်းထွက်လာလက်ရှိအဲဒီနေ့ထူးခြားတဲ့ဖြစ်ပြောမယ်ဆိုတော့တတော်ဝန်ထမ်းတွေပေါ့တတော်ဝန်ကြီးဌာနဝန်ထမ်းတွေအကုန်လုံးကျွန်တော်တို့ဟိုဆန္ဒပြတဲ့တပိတ်မှာပူပေါင်းပါဝင်လာတာကိုတွေ့ရပါတယ်ပေါ့သူတို့ရုံးယူနေဖောင်းနေတယ်ပေါ့ပြီးတော့ရှေ့နေများအတင်းကျုပ်တွေရောအကုန်လုံးပုတ်ပြီးကတာဝန်ထမ်းနေရာစားဖို့ဟိုပေါ့ပူပေါင်းပါဝင်လာတယ်ပေါ့နော်ဒီနေ့မှာဒီဘက်မှာကတော့လောလောဆယ်တော့တိတိမမဖြစ်တဲ့အခြေအနေတော့မရှိဘူးပေါ့နော်ဒါပေမဲ့ညပိုင်းအချိန်တွေမှာတော့ကျွန်တော်ကြောင်းသားကောင်းဆောင်တွေကိုလျှောက်ဖွေလိုက်လံရှာဖွေတာမျိုးတွေပါသေးတော့ရှိနေသေးပါပဲအဲဒါပေမဲ့တယောက်မှတော့ကျွန်တော်တို့ဟိုဖန်ဆီးချတဲ့ဆဲပါသေးဘူးပေါ့နော်အဲဝင်ရောက်ဖန်ဆီးရမျိုးတော့မရှိဘူးလမ်းကြောင်းတွေပိတ်တာတော့ရှိသေးတယ်ကျွန်တော်တို့ဆန္ဒပြပြည်သူတွေကတော့ပိတ်တဲ့လမ်းကြောင်းတွေကိုရှောင်ကိုပါပဲကျွန်တော်တို့ဆက်လက်ပြီးဆန္ဒပြကိုကြွားတဲ့အတွက်အဲ့နောက်ထပ်အထီးကဲဖြစ်ပြီးမှုတော့ဘာမှမရှိသေးပါဘူးဒီနေ့ချိန်ထိတော့လေ
ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကတော့ငင်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုအကာအကွယ်ပေးဖို့မနေ့ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအသိုင်းအဝန်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုငင်းငင်းချမ်းချမ်းကန့်ကွက်ဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့နဲ့လောလောဆယ်ထုတ်ဖို့ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုလေးစားဖို့တတိပေးထားပါရဲ့ရှင်။